ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9ນາရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်15933ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့ဒိန်သိဆိုကွယ်ဒုက္ခနာကိုကိုနာ
နာမျော်လင့်ခြင်းတန်တော်ဒရှင်မိတ်ဆွေများကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တောတာရှင်များအားလုံးကြာမတုခအပြားပြားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။တောတာရှင်များရှင်ကြာမပျော်ရွှင်လူပေါင်းတွင်အစည်းအဝေးမှာကြာမရေးကိုဘေးဥပတ်ဖြစ်စေပြီးအသက်အန္တရာယ်ဆုံးရှုံးစေတဲ့ဆေးရွက်ကြီးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်ဆေးလိပ်ကတောက်သုံးရင်အသက်သေဆုံးရတဲ့အထိဖြစ်စေတဲ့အရာတစ်ခုဖြစ်ပါတယ်။ဆေးလိပ်တောက်တာကြောင့်ခန္ဓာကိုယ်မှာရှိတဲ့အသားမြင်တွေကိုပျက်စီးထိခိုက်စေပါတယ်။ဆီကရက်မှာပါဝင်တဲ့အဓိကအစိတ်ကနီကိုတင်၊ကာဗွန်မိုနောက်ဆိုက်၊ဆီယာဆိုက်နဲ့ကင်ဆာကိုဖြစ်စေတဲ့ကတ်တရားတို့ပဲဖြစ်ပါတယ်။ဆေးလိပ်တောက်တဲ့အတွက်အသက်ကိုတိုးစေပြီးအဆုတ်လေချောင်း၊ပါဇက်အစာပြွန်၊စီအိမ်၊ပန်ကရီယာတို့မှာကင်ဆာရောဂါဖြစ်စေနိုင်ပါတယ်။နှလုံးယောဂါ၊သွေးတိုးယောဂါ၊တွေ့ချာပါဒယောဂါ၊လက်ဖြာသွေးမြောက်ထုံကျင်ယောဂါ၊အဆုတ်နဲ့ပတ်သက်တဲ့ယောဂါတွေကိုဖြစ်စေပါတယ်။အယိုးပွားတာတွေကိုလည်းဖြစ်စေနိုင်ပြီးကိုယ်ဝန်ဆောင်မိခင်တွေအနေနဲ့ကလေးအသေးမွေးတာ၊လမစိတ်ခင်ကလေးမွေးတာ၊မွေးဖွားလာတဲ့ကလေးမှာဖွင့်ဖြိုးမှုနဲ့ညံရည်မမီတာ၊အပြုတ်မှုဆိုင်ရာအခက်အခဲတွေရှိနေတတ်ပါတယ်။ဆေးလိပ်တောက်သုံးခြင်းဖြင့်မျက်လုံးမှာတိမ်ဆွေးတာမှားရင်းနဲ့ဆုံးဖြတ်ချက်တွေကိုချမှတ်စီတာစတဲ့ဆိုးကျိုးတွေကိုဖြစ်စေပါတယ်ဆေးရွက်ကြီးဟာတဖြည်းဖြည်းအစိတ်တင်စေပြီးအန္တရာယ်ပေးနိုင်တဲ့အရာဖြစ်ပါတယ်ဆေးရွက်ကြီးကိုဘလို့ပုံစံမျိုးနဲ့တောက်သုံးတာပဲဖြစ်ဖြစ်တောက်သုံးသူရဲ့ကြံ့ခိုင်မှုအပေါ်မှာမူတည်ပြီးတော့အသက်အန္တရာယ်အနည်းများရှိသွားတတ်ပါတယ်ဆေးရွက်ကြီးကအာယုံကြောတွေကိုထိခိုက်စေရမှာတည်ရည်တည်ရက်ထက်ပိုပြီးတော့ပြင်းထန်ပါတယ်။ဆေးလိပ်တောက်သုံးခြင်းဖြင့်အဆောက်အအုံအတွင်လေရုညဉ့်ဉန်းစေပါတယ်ရှင်။ဆေးလိပ်မီးခိုးတွေကိုရှူရှိုက်ရတဲ့သူတွေအနေနဲ့နှလုံးယောဂါ၊ကင်းစာယောဂါဖြစ်ရပါတယ်။ဆေးလိပ်တောက်တဲ့မိဘတွေရဲ့သားသမီးတွေအနေနဲ့လည်းလေဆောင်နဲ့ပတ်သက်တဲ့ယောဂါတွေကိုရကြပါတယ်။ဆေးလိပ်ကိုအစာပြုတီးတွင်ခဲ့တဲ့တိုင်းပြည်နဲ့ရင်ကျဲမှုအသီးသီးတို့မှာဆေးလိပ်ကိုဆွဆွမြင်းမြင်းအသုံးချနေတာတွေ့နေရပါတယ်။နီကိုတင်းဓာတ်ကြောင့်ဆေးလိပ်ကိုဆွဲလန်းရတာဖြစ်ပါတယ်။သုတရှင်များရှင်ဆေးလိပ်ဖြတ်နေတဲ့ဒူရီမာတွေ့ရတဲ့လက္ခဏာတွေကိုဖော်ပြပေးခြင်းပါတယ်။အဲ့ဒီလက္ခဏာတွေကတော့စိတ်ဆိုးလွယ်တာ၊စိုးရိမ်တာ၊အိပ်ပျော်ဖို့ခက်တာ၊အာယုံထွေပြားတာဝမ်းချုပ်ဝမ်းလျှောတတ်တာ၊နွမ်းနေတာ၊ခေါင်းကိုက်တာ၊စိတ်အားလျော်တာ၊ဆေးလိပ်တောက်ခြင်းနဲ့စိတ်ပြင်းပြတာစတဲ့အချက်တွေပဲဖြစ်ပါတယ်။ဆေးလိပ်ဖြတ်ဖို့ခက်ခဲရခြင်းရဲ့အကြောင်းရင်းကတော့ဘိန်းဖြူနဲ့အရက်ကဲသို့စိတ်ဆွဲလန်းမှုကိုဖြစ်စေတဲ့နီကိုတင်ဆေးလိပ်ကိုဖြတ်လိုက်စဉ်နီကိုတင်မရတဲ့အတွက်ဖြစ်ပေါ်ခံစားလာရတဲ့ကတိကအောက်ဖြစ်မှုတွေစိတ်ဖိစီမှုဖြစ်တဲ့အချိန်မှာဆေးလိပ်တောက်လိုက်ရင်ပြောက်သွားတာပဲဆိုတဲ့အစွဲအလန်းတွေအချိန်ကြာမြင့်စွာတဲ့ကမှတ်ယူလာခဲ့တဲ့စိတ်ပိုင်းဆိုင်ရာသိရောက်မှုတွေပဲဖြစ်ပါတယ်။ဆေးလိပ်ဖြတ်ဖို့ခက်ခဲသူတွေကိုတံပိုးမဖြတ်နိုင်တဲ့အကူအညီများကိုလည်းဆက်လက်ဖော်ပြပေးခြင်းပါတယ်။နေ့စဉ် ရေ၈ခွက်ကနေ၁၀ခွက်အထိတောက်သုံးပါလေကောင်းလေတန်းနဲ့နေအောင်ချီရတဲ့နေရာမှာကိုယ်ကာယလေ့ကျင့်ခန်းပြုလုပ်ပါလမ်းလျှောက်ပါအသက်ပြင်းပြင်းရှူရနဲ့တည်တည်ဝလံဟင်းသီးဟင်းရွက်ဆန်လုံးဒီအခွန်မာသည့်အစီတွေကိုစားပြီးပါအရက်နဲ့ကော်ဖီတို့ကိုမတောက်ပါနဲ့လုံလောက်စွာအနားယူပါဖျားရှင်ထံတော်မှာဆုတောင်းပါတောတာရှင်မိတ်ဆွေများတို့ရှင်တောတာရှင်တို့အနေနဲ့ကျမ်းမာရေးကိုဘေးဥပတ်ဖြစ်စေပြီးအသက်အန္တရာယ်ဆုံးရှုံးစေတဲ့ဆေးရွက်ကြီးအကြောင်းကိုကြားသိရခြင်းအပြင်မိမိကိုဘေးဥပတ်ဖြစ်စေတဲ့အရာများကိုမတုံ့ဆွဲဖို့ရန်အတွက်တိုက်တွန်းအားပေးလိုက်ရပါတယ်တောတာရှင်များအားလုံးကျမ်းမာရေးဒုက္ခဖျားများနဲ့ပြေဆုံးကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
ရတမဆရာ ဦးတိမောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ဆက်တတ်ကြပါတယ်။ဒီကနေ့မှာတော့ရှင်မိတ်ဆွေတို့နဲ့အတူဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့ဖျားသခင်ဤသားတော်ဖျားသခင်ဤသားတော်ဆိုတဲ့သတင်းစကားကိုပေးသွားมาဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့သခင်ယေရှုခရစ်တော်ကဖျားသခင်ရဲ့သားတော်ဖြစ်ကြောင်းတမန်ကျမ်းစာကအတိအလင်းထောက်ပြထားပါတယ်။ဒါကြောင့်ဖျားသခင်ရဲ့သားတော်ဖြစ်ကြောင်းကိုတမန်ကျမ်းစာထဲမှာကြည့်လိုက်တဲ့အခါမှာဖျားရဲ့အကြောင်းယေရှုခရစ်တော်ရဲ့အကြောင်းမြောင်များစွာပါဝင်နေတာတွေ့ရမှာဖြစ်ပါတယ်။ပထမဆုံးအချက်အနေနဲ့ခမဲတော်ဖျားသခင်ရဲ့တသက်ခံချက်။ခမဲတော်ဖျားကယေရှုခရစ်တော်ကသူ့ရဲ့သားတော်ဖြစ်ကြောင်းကိုဘယ်လိုတသက်ခံခဲ့တယ်လဲ။တမန်ကျမ်းစာကိုဖွင့်ပြကြည့်ကြရအောင်။ရှမသက်ခံကြီး၃ငယ်၁၉မှာဤသူကငါနှစ်သက်မြတ်လို့ရငါဤချစ်သားပေသည်။ကျသောမိတ်ဆွေတို့ခမဲတော်ဖျားသခင်ကကောင်းကင်ဘဝဝယ်မှာတို့ရှိရင်ယေရှုခရစ်တော်ကသူ့ရဲ့သားတော်ဖြစ်တယ်ဆိုတဲ့အကြောင်းကိုကြေညာခဲ့တာဖြစ်ပါတယ်။ဤသူကငါနှစ်သက်မြတ်လို့ရငါကြည့်ငါ၏ချစ်သားပေသည်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဖျားရှင်ခမဲတော်ကိုယ်တိုင်ကယေရှုခရစ်တော်ကသူ့ရဲ့သားတော်ဖြစ်တယ်ဆိုတာကိုအတိအလင်းပြောပြထားပါတယ်။ဒါကြောင့်ရှမသက်ခန်း19ငယ်9နဲ့ရှမေရုဩရစာဒုတိယဆောင်ခန်းကြီး1ငယ်19ကိုလည်းဆက်ပြီးတော့ဖတ်ကြည့်ပါ။နောက်ပြီးတော့ကောင်းကင်တမန်ရဲ့တသက်ခံချက်ကောင်းကင်တမန်တွေကလည်းယေရှုခရစ်တော်ကတို့ရှင်ခမဲတော်ဖျားသခင်ရဲ့သားတော်ဖြစ်ကြောင်းဘလို့တသက်ခံကြတယ်လဲဆက်လက်ကြည့်ကြရအောင်ရှလုကာခန်း1ငယ်35 32မှာတို့ရှင်ကောင်းကင်တမန်ကလည်းတန်ရှင်းသောဝိညာဉ်တော်သည်သင်၏အပေါ်မှာတက်ရောက်တော်မူ၍အမြင့်ဆုံးသောဖျားသခင်၏တကိုးတော်သည်သင်ကိုလွှမ်းမိုးလိမ့်မည်ထိုအကြောင်းကြောင့်ထိုတန်ရှင်းသောသားတော်သည်လည်းဖျားသခင်၏သားတော်ဟုခေါ်တော်သမုတ်ခြင်းကိုခံရလိမ့်မည်အဲကြောင့်ယေရှုခရစ်တော်ကတို့ရှင်ဖျားသခင်ရဲ့သားတော်ဖြစ်တဲ့ဆိုတဲ့အကြောင်းကိုကောင်းကင်တမန်တွေကလည်းကြေညာခဲ့တာဖြစ်ပါတယ်။ကောင်းကင်တမန်တွေကလည်းသက်သေခံခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီသက်သေထူထားတဲ့အရာတွေကတို့ရှင်ကျွန်တော်တို့အတွက်အချင်းကြီးမဟုတ်ဘူး။ဒါကအမှန်တကယ်ဖြစ်တယ်ဆိုတာကိုထောက်ပြနေခြင်းဖြစ်ပါတယ်။နောက်နေ့ချစ်စရာယောဟန်ကလည်းဘလို့သက်သေခံထားတယ်လဲဆက်လက်ကြည့်ကြအောင်။ရှင်ယောဟန်ခရစ်ဝင်ခန်းကြီး1ငယ်34လေးမှာငါသည်မြင်လျင်ဤသူသည်ဖျားသခင်သားတော်ဖြစ်တော်မူကြောင်းသက်သေခံသည်ယောဟန်ကယေရှုခရစ်တော်ကိုမြင်တာနဲ့ပဲဒီလူကဖျားသခင်ရဲ့သားတော်ဖြစ်တယ်ဆိုတာကိုလူအပေါင်းတို့ရှင်းမှာသက်သေခံတာတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ယေရှုခရစ်တော်ကတော့ရှင်တကယ်ပဲဖျားရဲ့သားတော်အစ်စ်မဖြစ်တယ်ဖျားရဲ့သားတော်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဖျားရဲ့အစီအစဉ်နဲ့ဒီကမ္ဘာလောကကိုလာရခြင်းဖြစ်ပါတယ်အဲ့တော့ယေရှုခရစ်တော်ကလည်းသူကိုယ်တိုင်ဘလို့တသက်ခံထားတယ်လေခရစ်တော်ရဲ့တသက်ခံချက်ကိုလည်းကျွန်တော်ကြည့်ကြရအောင်။ရှမ်းအခန်းကြီး19ငယ်1ကနေ2မှာတို့ရှင်။ထို့သောမိန်တော်မူပြီးမှယေရှုသည်ကောင်းကင်သို့ကြည့်မော်၍"အိုအဖာကျွန်ုပ်ချိန်ရောက်ပါပြီ။ကိုတော်သည်သားတော်လက်သို့အပ်ပေးတော်မူသမျှတို့အားထာဝရတက်ကိုပေးစေခြင်းကလူမျိုးပေါင်းတို့ကိုအစိုးရသောအခွင့်တကိုးကိုသားတော်အားပေးတော်မူသည်နှင့်အညီသားတော်သည်ကိုတော်၏ဘုန်းကိုထင်ရှားစေမည်အကြောင်း"သားတော်ဤဘုံထင်ရှားစေတော်မူပါဆိုပြီးတော့မိန့်တော်မူထားပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယေရှုခရစ်တော်ကလည်းမိမိရဲ့ကိုယ်တိုင်ကခမဲတော်ဖျားရဲ့သားတော်ဖြစ်တယ်ဆိုတာကိုသူကိုယ်တိုင်ကလည်းအတိအလင်းပြောပြထားတာဖြစ်ပါတယ်။ဒါကြောင့်သူကတော့ရှင်ခမဲတော်ဖျားကိုသူကမိတီးတာဖြစ်တယ်။ခမဲတော်ဖျားထံမှသူဆုတောင်းတယ်ခမဲတော်ဖျားနဲ့သူစကားပြောတယ်။သူလုံးမဲ့ရတဲ့အားလုံးသူ့ရဲ့အစီစဉ်မဲ့ရတဲ့အားလုံးကိုခမဲတော်ဖျားနဲ့တိုင်မင်းနဲ့ဒါကြောင့်ခမဲတော်ဘုရားတံမှာတို့ရှင်သူ့အနေနဲ့ကိုတော်ဒီသားတော်လက်တို့အပ်ပေးတော်မူသမျှတို့ကိုထာဝရသက်ပေးစေခြင်းကတဲ့နော်လူအပေါင်းတို့ကိုအုပ်စိုးရဖို့လူအပေါင်းတို့ကိုထာဝရသက်ပေးဖို့ရန်အတွက်သူကခမဲတော်ဘုရားတံမှာတို့ရှင်ဘာလို့လဲခမဲတော်ဘုရားတံမှာသားတော်ရဲ့ဘုန်းကိုထင်ရှားစေဖို့တောင်းခံခဲ့တာဖြစ်ပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ဒီနေ့ယေရှုခရစ်တော်ကတို့ရှင်ဘုရားသခင်ရဲ့သားတော်ဖြစ်တယ်ဘုရားသခင်ရဲ့သားတော်ကဒီကမ္ဘာလောကကိုလာရောက်ပြီးတော့ကျွန်တော်ကျမအားလုံးအတွက်ကယ်တင်ခြင်းအတွက်လာရောက်ခြင်းဖြစ်တယ်။အဲဒီအတွက်ကြောင့်ဒီနေ့ဒီတက်တဲ့ခံချက်များဟာတို့ရှင်တကယ်အစ်စ်မှန်ဖြစ်ပါတယ်။ကျွန်တော်တို့အားလုံးကတို့ရှင်ယေရှုခရစ်တော်ကိုယုံကြည်ဖို့ပါပဲ။ဖခင်ရဲ့သားတော်ဖြစ်တဲ့ယေရှုခရစ်တော်နောက်ကိုကျွန်တော်လိုက်ဖို့ဖြစ်တယ်။ဖခင်ရဲ့သားတော်ဖြစ်တဲ့ယေရှုခရစ်တော်ကိုကျွန်တော်ယုံကြည်ကိုးစားပြီးတော့သူ့ရဲ့ကယ်တင်ခြင်းကိုကျွန်တော်အားလုံးကလက်ခံရရှိပြီးသားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးကဖခင်နောက်ကိုလိုက်ပြီးတော့အစ်စ်မပြတ်ဖခင်နဲ့တူမွေးလျော်ကြဖို့ရန်အတွက်အရန်ရည်ကြည်ပါတယ်။ဒါကြောင့်ယေရှုခရစ်တော်ဖခင်ရဲ့သားတော်ကဒီကမ္ဘာလောကကိုလာခဲ့တယ်။အဲ့ဒါသင်ရဲ့အတွက်ဖြစ်တယ်၊ကျွန်ုပ်အတွက်ဖြစ်တယ်၊ကမ္ဘာလောကမှသူကမ္ဘာသားတွေအတွက်ဖြစ်တယ်ဆိုတာကိုသင်သိရှိခြင်းအပြင်ယနေ့မှစပြီးတော့ဖခင်ရဲ့ကြီးတော်တော်ကိုချီးမွမ်းပြီးတော့ဖခင်ရဲ့ကောင်းမြတ်ခြင်းကိုလက်ခံခြင်းအပြင်သင်ရဲ့တက်တာမှာကယ်တင်ခြင်း လမ်းခီးကိုဆုံးတိုက်အောင်ရှောင်းလန်းနိုင်ကြပါစေလို့အပိတိုက်တော်နဲ့နေကုန်ချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖျားသခင်ကြွယ်ဝများပြားစွာကောင်းကြီးမနာတလောင်းချပေးပါစေ
မင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရယ်ကွယ်ခုချိန်မှာတော့ကောက်ချစ်တော်အနန်းတစ်ချက်ဆိုတဲ့ခေါင်းစဉ်လေးနဲ့ပုံမြင်လေးတစ်ပုဒ်ပြောပြမယ်နော်ကလေးတို့ရေဟိုးရှိရှိတုန်းကယေရှုခရစ်တော်ရဲ့တပည့်တော်တွေထဲမှာယူရာရှကာယုတ်ဆိုသူတယောက်ရှိတဲ့ကွယ်ယူရာရှကာယုတ်ဟာယေရှုခရစ်တော်ကိုငွေ30နဲ့ယေဘရဟိတ်တွေစီရောင်းစားထားတဲ့ယေရှုခရစ်တော်ကိုဖန်ဆီးဖို့လမ်းပြတဲ့သူလေးဖြစ်တယ်။ဒ ဒါကြောင့်ယူရာရှကာယုတ်ဟာဒုတ်ဒါကင်ဆောင်လာတဲ့လူအမြောက်အများနဲ့အတူရောက်ရှိလို့လာပါတယ်။အဲ့ဒီလူတွေဟာရစ်ပရောဟိတ်ကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေကဆေးလွတ်လိုက်တဲ့သူတွေဖြစ်တယ်ကွယ်။ကလေးတို့ရေယေရှုခရစ်တော်ကိုယန္တူတွေလက်ကိုအံ့နံမဲ့သူယူရာရှကာယုတ်ဟာမိမိနဲ့လိုက်ပါလာတဲ့သူတွေကိုငါနမ်းပြီးနှုတ်ဆက်တဲ့သူဟာယေရှုဖြစ်တယ်။သူ့ကိုဖမ်းဆီးကြပါလို့အချက်ပေးထားလိုက်တယ်။ကလေးတို့ရေပြီးတော့ယူရာရှကာယုတ်ဟာချက်ချင်းပဲယေရှုစီကိုချဉ်ကပ်ပြီးအရှင်ဖျားမင်္ဂလာရှိပါစေတော်လို့ပြောပြီးယေရှုခရစ်တော်ကိုနမ်းတော်တာပေါ့ကွယ်။ဒီခါသခင်ယေရှုကအဆွေတင်ဆောင်ရွက်ဖို့လာတဲ့ကိစ္စကိုအမြန်ဆောင်ရွက်ပါလို့မိန့်တော်မူလိုက်တဲ့ကွယ်။သခင်ယေရှုခရစ်ကကြိုတင်သိထားတဲ့ပုံမဲပေါ့ကွယ်။ဒီအချိန်မှာလူတွေဟာယေရှုခရစ်တော်စီလာပြီးဖမ်းဆီးချုပ်ကင်ထားကြတယ်။ဒီအချိန်မှာပဲယေရှုခရစ်တော်နဲ့အတူဓားတလက်ပါလာတဲ့လူတစ်ယောက်ဟာဓားကိုဆွဲထုတ်ပြီးယစ်ပရောဟိတ်မင်းရဲ့ကျွန်တစ်ယောက်ကိုခုတ်လိုက်တဲ့အခါမှာအဲ့ဒီလူဟာနရွက်ပြတ်သွားတဲ့ကွယ်။သခင်ယေရှုကမြင်တော့ချက်ချင်းပဲခုတ်တဲ့လူကိုတင်းရဲ့ဓာတ်ကိုတိန်နဲ့ပြန်သွင်းမှာဓာတ်ကိုကင်ဆယ်တဲ့လူဟာဓာတ်အဖြစ်တည်ကြည်ပြည့်စည်ရလိမ့်မယ်။ငါဟာခမဲတော်စီကနေအကူအညီတောင်းခံရင်ခမဲတော်ဟာတက်ကြီးတစ်ဆက်နှစ်တက်ထက်မကများပြားလာတဲ့ကောင်းငင်တမန်တို့ကိုငါစီကိုဆေလွတ်တော်မူမယ်ဆိုတာကိုသင်တို့မသိကြဘူးလား။ဒါပေမဲ့ငါဒီလိုလုပ်ရင်စံလာလာတဲ့အတိုင်းဘလို့ဖြစ်တော့မှလဲဆိုပြီးလူတွေကိုမိန်တော်မူလိုက်တဲ့ကွယ်ယေရှုခရစ်တော်ကဆက်ပြီးလူတို့ပြိတက်ကိုတင်းတို့ဟာဓမြဖမ်းသလိုငါ့ကိုဖမ်းချဖို့ဒုတ်တွေဓာတွေနဲ့လာကြသလားငါဟာနေ့စဉ်နေ့တိုင်းဗိမာန်တော်မှာထိုင်ပြီးဟောပြောတုံတင်နေတဲ့အခါတင်းတို့ဟာငါ့ကိုမဖမ်းဆီးကြဘူးဒါပေမဲ့ဒီအမှုအရာတွေဖြစ်ပြရခြင်းမှာစံစာတော်အတိုင်းအကောင့်ထဲပေါ်လာစီဖို့ဖြစ်တယ်လို့မိန်တော်မူတယ်။ကလေးတို့ရေယူရာရှကာယုတ်ဟာသူ့ရဲ့သခင်ယေရှုခရစ်တော်ကိုငွေ30နဲ့ရောင်းစားတာငွေလိုချင်လို့မဟုတ်ဘူးကွယ်။ယေရှုခရစ်တော်ကတကူပြတာကိုတွေ့မြင်လို့တဲ့အတွေ့ဖြစ်တယ်။ဒါပေမဲ့ယေရှုခရစ်တော်ကနှုတ်ကပတ်တော်ပြည့်စုံဖို့ဘာမှတံပြန်မလုပ်ခဲ့ဘူး။ရန်သူတွေလာဖမ်းလို့တပည့်တော်တယောက်ကရစ်ပရောဟိတ်ရဲ့လူတူဦးရဲ့နရွက်ကိုဓားနဲ့ခုတ်လိုက်တာကိုတောင်ဓားကိုပြန်သိမ်းခိုင်းပြီးဓားကိုဆွဲကင်တဲ့သူဟာဓားအဖြစ်တည်ကြည်ပြည့်စည်ရလိမ့်မယ်လို့ပြောပြီးဒီလိုသူ့ကိုဖမ်းဆီးတဲ့အခါဘာမှပြန်ခုခံခြင်းမပြုလုပ်ရခြင်းဟာစံစာတော်မှပရောဖက်တွေဟောထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ဆိုတာဖြစ်တယ်စံစာဖော်ပြတဲ့အတိုင်းပြည့်စုံစေတာဖြစ်တယ်ကလေးတို့ရေယူရာရှကာယုတ်ဟာသူ့ထင်တာတမျိုးဖြစ်လာတာတမျိုးတွေ့တော့သူ့သခင်ယေရှုအတွက်စိတ်ထိခိုက်ခဲ့တယ်။သူဟာနောင်တရလို့စိတ်ထိခိုက်တာမဟုတ်ဘဲသူ့လောက်ရကြောင်ကြောက်ရွံ့တုန်လှုပ်သွားခဲ့တဲ့။ဒါကြောင့်သူကိုယ်သူကြိုးဆွဲချပြီးတေပွဲဝင်သွားခဲ့တယ်ကွယ်။သူ့ရဲ့လောက်ရဟာမှားယွင်းတဲ့လောက်ရတစ်ခုဖြစ်တာပေါ့ကွယ်။ကလေးတို့လည်းမှားယွင်းတဲ့လောက်ရတွေကိုမလုံမိအောင်တတိရှိကြပါစေကွယ်။ကလေးတို့ကိုဖျားသခင်ကောင်းကြီးပေးပါစေ။
จะจังเลยหอจาเรไม่สวยยะคู่เวนะ
စာပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြမြ၊တဘာဝတရားဤဆရာဝန်ရှိပါ၊ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်။တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်။
တော်တရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။